မလေးရှားနိုင်ငံထဲကိုတရားမဝင်သင်္ဘောနဲ့ဝင်လာခဲ့ကြတဲ့မြန်မာနိုင်ငံသား108ယောက်ကိုမလေးရှားကမ်းခြေဆောင်ရဲတွေကမနေ့တုန်းကပဲဖမ်းဆီးခဲ့ကြပါတယ်။လူ10ယောက်ဖမ်းဆီးလို့ရတဲ့ငါဖမ်းသင်္ဘောတစ်စီးထဲမှာလူ108ယောက်စီးနင်းလာပြီးတော့ထိုင်းနယ်စပ်အနီးမလေးရှားပိုင်းပန်နန်းခရိုင်ကတငါရွာအနာရောက်လာခဲ့လို့နေကျော်လာတဲ့သင်္ဘောကိုမလေးရှားကမ်းခြေဆောင်ရဲတွေကဖမ်းဆီးခဲ့ကြတာလို့ရဲတွေဘက်ကပြောကြပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့မလေးရှားနိုင်ငံရောက်ရိုဟင်ဂျာတူအူကို VOA ကနေဆက်သွယ်မေးမြန်းထားတာရှိပါတယ
်။အများစုကတော့ရိုဟင်ဂျာဖြစ်ပါတယ်။သူတို့ကပန်တန်အာချစ်ဆိုရဲအဲဒီချောင်းမတဲကသူတို့ဝင်လာတယ်။ဝင်လာတဲ့အချိန်မှာကျတော့ရဲကတီးဝါပြီးဖလိုက်တန်ပန်ဆီလိုက်တယ်။အခုကျတော့သူတို့ကိုပင်တန်းရဲစခန်းတစ်ခုမှထားတယ
်။အဲ့ဒါကတော့မလေးရှားရောက်ရိုဟင်ဂျာတူရှင်းပြခဲ့တာပါ။အခုဖမ်းခံထားခဲ့ရတဲ့လူတွေထဲမှာရိုဟင်ဂျာအများစုပါဝင်ခဲ့ကြပြီးတော့သူတို့အားလုံးဟာအမျိုးသားတွေကြီးပဲဖြစ်ကြပြီးတော့အသက်12နှစ်ကနေပြီးတော့အသက်52နှစ်အတွင်းရှိကြတဲ့သူတွေဖြစ်တယ်လို့ဆိုပါတယ်